မြောက်ကိုရီးယားနိုင်ငံရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုမြောက်ကိုရီးယားကာကွယ်ရေး NDC ကော်မရှင်ရဲ့ဒုဥက္ကဋ္ဌဂျန်ဆောင်တိုက်သွားရောက်ပြီးနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဂျန်ဆောင်တိုက်ဟာလက်ရှိမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအီရဲ့အောင်းရဲ့ဦးလေးတော်ဆက်သူဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဦးဆောင်နေသူပါ။သူဟာဒီကနေ့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးနှစ်နိုင်ငံကြားစီးပွားရေးအထူးဆောင်တွေနဲ့ပူးတွဲလှုပ်ဆောင်ဖို့တရုတ်နိုင်ငံရဲ့အကြီးတန်းအရာရှိတွေနဲ့ဆွေးနွေးဖို့ရှိတယ်လို့မြောက်ကိုရီးယားအစိုးရသတင်းမှာဖော်ပြပါတယ်။ကင်ဂျုံအူကမနစ်ကနှစ်ကုံပိုင်းသူ့ဖခင်ဆုံးသွားတဲ့နောက်ဖခင်ရရရဆက်ခံခဲ့ခြင်းကစပြီးမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်လာစေဖို့ငယ်ရွယ်တဲ့စီးပွားရေးပညာရှင်တွေကိုရာထူးကြီးတွေပေးပြီးလှုပ်ဆောင်စေခဲ့တာပါကိုရီးယားကျွန်းဆွဲမြောက်ပိုင်းကရန်ဆန်နဲ့ရာလာမြစ်ထဲကဟွမ်ကန်ပြုံးကျွန်းနေရာတွေမှာတရုတ်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဖူးတွဲပြီးအထူးစီးပွားရေးဆောင်တွေနဲ့ဖွံ့ဖြိုးလာအောင်လှုပ်ဆောင်နေကြတာဖြစ်ပါတယ်